အမေရိကန်ပြည်ထောင်စုမှာအသက်16နှစ်နဲ့အထက်ကိုကိုဗစ် -19 အားဖြင့်ကာကွယ်ဆေးထိုးဖို့အမေရိကန်ယောဂကာကွယ်ရေးနဲ့ထိချုပ်ရေးဌာန CDC အကြံပေးပို့ဖွဲ့ကမနေ့တောက်ကြာနေ့ကတင်ကြီးတဲ့ဆုံးဖြတ်ပေးလိုက်ကြပါတယ်။အသက်50အထက်လူအလုံးလဲအားဖြင့်ကာကွယ်ဆေးထိုးကြဖို့ CDC ကတိုက်တွန်းထားတာပါ။အမေရိကန်နိုင်ငံတွင်းအရွယ်ရောက်ပြီးသူအလုံး Pfizer နဲ့ Moderna ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးကိုအရေးပေါ်တုံ့ပြန်ပြုတယ်လို့အမေရိကန်အစာနဲ့စီးဝါဌာန FDA ကလည်းထုတ်ပြန်ခဲ့ပြီးတဲ့နောက် CDC ကလည်းအခုလိုထုတ်ပြန်လာတာဖြစ်ပါတယ်။Moderna နဲ့ Pfizer Biotech ဒီအားဖြင့်ကာကွယ်ဆေးတွေကိုတချို့ကိုပဲခွင့်ပြုထားခဲ့တာဖြစ်ပေမဲ့အခုတော့ဒုတိယကြိမ်ကာကွယ်ဆေးထိုးပြီး6လပြည့်သူတိုင်းအားဖြင့်ကာကွယ်ဆေးထိုးခွင့်ရသွားပြီဖြစ်ပါတယ်။ဒီကြိမ်နဲ့ထိုးရတဲ့ Johnson & Johnson ကာကွယ်ဆေးထိုးသားသူတွေကိုတော့အားဖြင့်ကာကွယ်ဆေးနောက်တစ်ကြိမ်ထိုးဖို့တိုက်တွန်းပြီးသားဖြစ်ပါတယ်။ American မှာဆောင်းရသည့်အားလည်းရဲ့ဝင်ရောက်လာတာနဲ့အတူ COVID ယောဂကူးစက်မှုတွေကာကွယ်ထိန်းချုပ်မှုကိုတိုးမြှင့်နိုင်ဖို့အတွက်အခုအားဖြင့်ကာကွယ်ဆေးကလူလူကျန်းမာရေးစနစ်အတွက်အရေးကြီးတယ်လို့ CDC ညွှန်ကြားရေးမှူးကပြောဆိုပါတယ်ခင်ဗျာ။